မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကဆက်လို့ဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သမ္မတကြီးဦးဝင်းမြင့်ကိုပြန်ပြီးလွှတ်ပေးဖို့ဗြိတိန်ဆိုင်ရာမြန်မာတန်ရုံးကမတ်လ10ရက်တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အခုလိုမြန်မာအသံမကြီးဦးကျော်စောင်ရဲ့ပြောကြားချက်ကိုဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမနစ်ရက်ကအကျိုးဆိုလိုက်ပါတယ်ဗြိတိန်ဆိုင်ရာမြန်မာအသံမကြီးကသူခုထမ်းဆောင်နေတဲ့တာဝန်ကိုနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကပေးအပ်ခဲ့တာဖြစ်ပြီးလက်ရှိမှာလည်းဒေါင်ဆန်းစုကြည်ရဲ့ညွှန်ကြားချက်တွေကိုပါဆက်လက်ရရှိနေကြောင်းကြေညာချက်မှာဖော်ပြပါတယ်ဦးကျော်စောင်ကတန်မတ်ဆိုတာတန်တမန်တဦးသာဖြစ်ပြီးတန်တမန်တဦးအနေနဲ့တန်တမန်ရေးလမ်းကြောင်းတိုင်းသာဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ်သူဟာမတ်လ4ရက်မှာဗြိတိန်နိုင်ငံခြားရေးဌာနအာရှရေးအဆိုင်ရဝန်ကြီးနိုင်ဂျယ်အဒမ်စ်နဲ့ရောမတ်လ10ရက်နေ့ကနိုင်ငံခြားရေးဝန်ကြီးဒိုမနစ်ရက်နဲ့ပါတွေ့ဆုံဆွေးနွေးကြတာဖြစ်ပြီးသူတို့နှစ်ဦးစလုံးကလည်းသူ့ရဲ့တန်တမန်ရေးလမ်းကြောင်းတိုင်းတော့ဖို့ရွေးချယ်တာကိုသဘောတူတယ်လို့ပြောပါတယ်ဒါပြန်လန်ဒန်ကမြန်မာတန်ရုံးကိုဆက်ဖွင့်ထားမှာဖြစ်ပြီးဒေသရင်းနေမြန်မာနိုင်ငံသားတွေအတွက်လိုအပ်တဲ့အကူအညီတွေဆက်ပြီးပေးအပ်သွားမယ်လို့လည်းပြောပါတယ်။ဒေါင်ဆန်းစုကြည်နဲ့မြန်မာခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့ဗြိတိန်ကတောင်းဆိုနေတာဖြစ်ပြီးအခုတန်မတ်ကြီးရဲ့ဒေါင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုမှုကိုအားပေးတဲ့အပြင်မြန်မာနိုင်ငံရဲ့2020ရွေးကောက်ပွဲရလဒ်ကိုလေးစားချဖို့ပါနိုင်ငံခြားရေးဝန်ကြီးရက်ကချိန်ညှိချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။